မြန်မာပြည်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာတော့ကလေးတွေနဲ့မိဘတွေပြန်ပြီးတော့တွေ့နိုင်မှုအတွက်ကလေးပြောက်ကြီးညာပေးတဲ့စခန်းလေးတစ်ခုဖွင့်ပြီးတော့အကူအညီပေးနေပါတယ်။အခုချိန်ထိရာနဲ့ချီတဲ့ကလေးတွေမိဘနဲ့ပြန်ပြီးတော့ဆုံအောင်အကူအညီပေးနိုင်ခဲ့ပြီးဖြစ်ပေမဲ့ကလေးပြောက်ရှာပြီးတော့မတွေ့သေးတဲ့သူတွေလည်းရှိနေသေးပါ။မိဘအုပ်ထိန်းသူတွေနဲ့ကွဲကွာပြီးတော့တကူရဲဖြစ်နေကြတဲ့ကလေးတွေဒီထောင်နဲ့ချီးပြီးတော့ရှိနေပါသေးတယ်ဆိုပြီးကုလသမဂ္ဂကပြောဆိုထားပါတယ်။ရိုက်တာရဲ့တင်းင်းဆောင်မကိုမတ်တိန်ထိုက်ကစူးစီးတင်ပြပေးပါပါခင်ဗျာ။
ရင်းငါရစ်ချဒုက္ခတဲ့စခန်းတွေမှာကလေးတွေလူကုန်ကူးခံရမဲ့အရေးစိုးရင်နေရတဲ့အခြေအနေမှာကလေးပြောင်နေတဲ့မိဘတွေခင်ဗျာတော့ရတဲ့မအေးဖြစ်နေကြပါတယ်။ရိုဟင်ဂျာ၅000ကျော်ရောက်ရှိနေတဲ့ဒင်းငါရစ်နိုင်ငံရိုဟင်ဂျာဒုက္ခတဲ့စခန်းတွင်မိဘတွေနဲ့ကွဲကွာနေတဲ့ကလေးတွေတွေ့လာရင်ကြီးညာပေးတဲ့စခန်းလေးကြောင့်ရာနဲ့ချီတဲ့ကလေးငယ်တွေမိဘတွေနဲ့ပြန်တွေ့ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအသက်6နှစ်အရွယ်တမီးငယ်ပျောက်ခဲ့တဲ့နိုယာအလွန်ကတော့အခုထိကလေးကိုရှာမတွေ့သေးပါဘူး
။ Why didn't Lenny I
the so worried that someone's going to take her and sell her.
ပြောင်ရောက်ကကလေးကိုခေါ်သွားပြီးရောင်းစားလိုက်မှာကိုကျွန်တော်စိုးရိမ်နေပါတယ်။တမီးပျောက်နေပါတယ်။သူရောမှတယောက်ကခေါ်သွားပြီးများရောင်းစားလိုက်တာလားမသိပါဘူးဗျာ
။သူစိုးရိမ်နေဆိုရင်လည်းစိုးရိမ်စရာပါ။ဒုက္ခတဲ့စခန်းလေးကိုထပ်ပြီးရောက်လာသူတွေရဲ့60ရာခိုင်နှုန်းကကလေးငယ်တွေပါ။ဒါကြောင့်လဲမိန်းကလေးငယ်တွေကိုအိမ်ပေါ်လုခိုင်းဖို့ရှာနေတဲ့လူကုန်ကူးသူတွေအတွက်တော့မျက်စိကျစရာဖြစ်လာပါတယ်။ယောက်ျားလေးတယောက်ကိုတွေ့ပြီးခေါ်ထားလိုက်တဲ့မောအမေခန်းကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။ "I found this boy on the road
and he was crying."
လမ်းပေါ်မှာဒီကလေးကိုတွေ့တော့သူကငိုနေတာပါ။ဒါနဲ့သူ့မိဘရဲ့အကြောင်းမေးတော့လည်းဘာမှမသိပါဘူး။အဲ့ဒါနဲ့ပဲဒီကိုခေါ်လာပြီးကြွေးထားတာပါ။
ဒုက္ခတဲ့စခန်းတွင်ကလူပြောက်ပြင်ညာပေးတဲ့နေရာမှာတော့မိဘနဲ့ကွဲကွာနေတဲ့ကလေးငယ်ရဲ့မိဘတွေကိုအတန်ချက်ချက်ကနေပြင်ညာရှာဖွေနေပါတယ်။မိဘတွေမတွေ့ရင်တော့ဒီကလေးကိုသူစောက်ရှောက်ပါမယ်လို့လဲရှာတွေ့ထားသူကပြောပါတယ်။ဒါပေမဲ့ပြင်ညာတန်းကြောင့်ကလေးအမိရောက်လာတာဖြစ်ပြီးသားနဲ့မိခင်တို့ပြန်ပြီးတော့ဆုံနိုင်ခဲ့ပါတယ်။ချောင်းနဲ့ရွယ်တမီးငယ်ပြောင်းနေတဲ့မိခင်ဖြစ်သူမိုရီယန်ခတ်တူကတော့အခုလိုပြောပါတယ်။
ပါဆောဆိုရင်ရှီဆုံးနေ6 years old and I'm really
သမီးက6နှစ်ပဲရှိပါသေးတယ်လူကုန်ကူးခံရပြီးတော့ခေါ်သွားကြမှာကိုကျမကစိုးရိမ်နေတာပ
ါ3ရက်မြောက်နေ့မှာတော့သမီးငယ်ကိုပြန်တွေ့သွားပါပြီဩဂုတ်လ25ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်တွင်အချမ်းဖက်တိုက်ခိုက်မှုတွေကြောင့်တိမ့်နေချီတဲ့ရိုဟင်ဂျာတွေဒင်းဟာရစ်ဆက်ကိုထွက်ပြေးလာကြတာဖြစ်ပြီးဖြစ်တယ်လို့ဆောက်ထားတဲ့ဒုက္ခတွေစခန်းတွင်ကတဲအိမ်တွေမှာအပြည့်အသိနေထိုင်နေကြရတာဖြစ်ပါလိမ့်ရှင်